အမေရိကန်သတင်းတော့ပီတာသီယိုကာတက်စာအမေရိကန်ပြည်ထောင်စုကသူ့ရဲ့အိမ်ကိုအင်္ဂါနေ့မှာပြန်လည်ရောက်ရှိသွားပါပြီ။ဆီးရီးယားအစွန်းရောက်အဖွဲ့တစ်ဖွဲ့ကသူ့ကို22လကြာဖမ်းဆီးထားခဲ့တာကနေပြန်လည်ပြေးခဲ့ပြီးတဲ့နောက်နှစ်ရက်အကြာမှာအိမ်ပြန်ရောက်လာခဲ့တဲ့အကြောင်းသူ့ရဲ့မိသားစုကပြောပါရယ်။ Israel နိုင်ငံ Tel Aviv မြို့ကနေထွက်လာပြီးတဲ့နောက် New Jersey ပြည်နယ် New York Liberty ပြည်ပဆိုင်ရာလေစိတ်စီဒေသစံတော်ချင်းအင်္ဂါနေ့နေ့လယ်ပိုင်းမှာသူရောက်လာခဲ့တယ်လို့ကာတက်စ်မိသားစုရဲ့ပြောခွင့်ရကပြောပါရယ်။ညနေပိုင်းမှာတော့သူ့ရဲ့မိခင်ဖြစ်သူ Nancy Curtis နဲ့ Boston မြို့ကလိုကန်ပြည်ပဆိုင်ရာလေစိတ်မှာပြန်လည်တွေ့ဆုံခဲ့ပါရယ်။ Boston မြို့သားအသက်45နှစ်အရွယ်ကာတက်စ်ကို Sony အစွန်းရောက်အဖွဲ့တစ်ခုဖြစ်တဲ့ El Nasra တပ်ဦးကပြန်လွှတ်ပေးခဲ့တာပါ။2012ခုနှစ်မှာစီးရီးယားအရေးခင်းကိုသတင်းယူရင်းပြန်ပြီးဆွဲခံခဲ့ရတဲ့နောက်အမေရိကန်သတင်းတော်တဦးဖြစ်သူ James Foley ကိုတော့ပြီးခဲ့တဲ့သတင်းပတ်မှာစစ်သွေးကြွတွေကတက်ပြတ်ခဲ့ပါရယ်။